ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာကိုဗစ်ကာလသွေးကြိုတက်ထိနေရေးကြောင်းပြောပြထားပါတယ်။ကြီးကြိုရှိသူတွေမှာကိုဗစ်ဖြစ်လာရင်ပိုပြင်းထန်နိုင်ပေမဲ့သွေးကြိုတက်အများကြီးမတက်အောင်နဲ့အများကြီးမကျအောင်ထိနေနိုင်ရင်ဒီပြင်းထန်မှုကိုလျှော့ချနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ကြီးကြိုရှိသူတွေကိုဗစ်မဖြစ်ခင်နဲ့ဖြစ်လာရင်တောင်ဒီသွေးကြိုတက်ကိုဘယ်လိုထိန်းသိမ်းထားနိုင်ပြီးတွဲဖြစ်နိုင်တဲ့အခြားပြင်းထန်တာတွေကိုပါဘယ်လိုဆက်ထိန်းထားနိုင်ပါလဲ။ဒီအကြောင်းမြန်မာနိုင်ငံစီဂျိုသွေးကြိုယောဂသင်ဥက္ကဋ္ဌစီဂျိုတကူဆရာဝန်ကြီးနဲ့ဂုံတုဆောင်ပမခဒေါက်တာတင့်ဆွေလက်ကိုကျွန်တော်ဝင်းမင်းကမေးထားပါတယ်ဟုတ်ကဲ့စီဂျိုသွေးကြိုတကူဆရာဝန်ကြီးပမခဒေါက်တာတင့်ဆွေလက်ခင်ဗျာကျွန်တော်တို့ဒီကိုဗစ်ဖြစ်လာရင်စီဂျိုနဲ့ယောဂအခန်းစီတူတွေမှာဘလို့ကြောင့်ပိုပြင်းထန်ပိုသေးဆုံးနိုင်ပြီးတော့ဒီအတွက်ဘလို့ကြောင့်ပြင်းသင့်တာကိုဗစ်ကိုပိုကာကွယ်သင့်တာနဲ့နောက်သွေးကြိုထိန်းဖို့ဒီအထွေထွေရေဘူးရကျန်းမာရေးကောင်းနေပုံတွေကိုပြီးခဲ့တဲ့အခါတွေကပြောပြီးမှဒီတစ်ခါတော့ဆရာကြီးဒီသွေးကြိုဓာတ်ကိုအတိအကျထိန်းနိုင်ဖို့အဓိကပြောမှာမို့ဘာကိုအဓိကစရှင်းပြခြင်းလဲဆရာကြီ
းပထမဆုံးကသွေးကြိုဓာတ်ဘာမှရှိရမလဲဆိုတော့တတ်မှတ်မှတတိယကိုနားလည်ထားဖို့ကျွန်တော်မနေ့ရက်ထားဘာမှမစားကြီးချင်မှာသွေးကြိုဖောက်ခဲ့လို့ဆိုရင်80နဲ့130ကြားထဲမှာရှိရမှာဆိုတော့80အောက်ကိုကျသွားရင်သွေးကြိုကျတယ် hypoglycemia လို့ခေါ်တယ်130လဲကြော်သွားရင်ကျွန်တော် fasting ကိုနော်အိပ်ရထားမှာမနေ့စာမစားမိဖောက်လို့130လဲကြော်ရင်သူကညားနေတယ်လို့ဆိုလို့လေကျွန်တော်ရှိရသူတွေမနေ့ကျမလေးမနေ့အိပ်ရထားလို့ရှိရင်150လောက်160လောက်ပဲရှိတယ်ဆရာကောင်းပါတယ်သူကအိပ်130တဲ့ကြော်တာကိုများတာကိုမတိကြတော့လားလက်မခံတာလားအဲ့လိုဖြစ်နေတယ်အဲ့တော့130မနေ့ကိုမကြော်တယ်ဘူးညနေပိုင်းညွှန်ဖြစ်ဖြစ်စားပြီးတဲ့ချိန်မျိုးဖြစ်ပေါ့မနေ့စာဖြစ်ဖြစ်နေ့စာဖြစ်ဖြစ်ညစာဖြစ်စားလိုက်လို့နှစ်နာရီတော်တိမ်မှကျလို့ရှိရင်180မကြော်တင်ဘူးပေါ့ကျွန်တော်ဒီမှာကျမစီးရောက်နေဆရာ200ပတ်ဝန်းကျင်လောက်ပဲရှိတယ်ဆရာတချို့ဆရာတွေကအဲ့လိုပြောနေတော့အဲ့ target ဆိုတော့မတော့ရှိရမစင်ဟာကိုကျွန်တော်ရှိရသူတွေကပြတ်ပြတ်စရာမသိဘူးဖြစ်ဖြစ်နေတယ်ပေါ့
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီသွေးကြိုအတက်ကြကိုဘလို့သတိထားပြီးတော့လှုပ်ဆောင်မလို့မလဲဆရာကြီ
းကိုဗစ်ကာလမှာစီးကြိုသွေးကြိုနဲ့ပတ်သက်လို့နှစ်ခုကြောက်ရတယ်စီးကြိုသွေးကြိုအရန်တက်ပြီးတော့ဒိုင်ဘီတီကီတိုဆီဒိုစစ်ဆိုပြောရမယ်ကီတုန်းဘော်ဒီတွေများပြီးတော့ခါငေါဖောက်တဲ့ယောဂါပေါ့နော်အစားတောက်တွေမြဲပြီးတော့သွေးကြိုတွေရမ်းကျသွားတာလည်းဖြစ်နေတော့အဲ့ဒီကုသုံးတက်ကိုတည်အောင်လို့သွေးကြိုတက်ကတော့အများနဲ့မကြာငှက်ဖောက်ပြီးဆင်နေဖို့လိုပဲနော်ခါတိုင်းကတနေ့ကိုတစ်ချိန်ပဲဖောက်တယ်ဆိုတော့ကိုဗစ်ကာလမှာတော့အနည်းဆုံးတော့မနေ့တခါညတခါလောက်တော့ဖောက်ဖို့လိုမယ်ပေါ့အဲ့တော့သွေးကြိုတွေတိတ်များတယ်ဆိုတော့သွေးကြိုဖောက်ကြည့်လိုက်လို့140ပေါ့150အနည်းဆုံးနှစ်ခါဇက်တိုက်များနေပြီဆိုတော့တက်နေများကိုကုနေကြဆရာဝန်တမောဆေးကန်းကိုနှမ်းပြီးတော့ဆက်သွယ်ပြီးတော့မလိုရမယ်ဆိုအကြံဉာဏ်တောင်းဖို့လိုတယ်ပေါ့အဲတော့မှစောင့်နေတဲ့ဆေးကိုကွာအလွယ်တကူပြောပြီးသူကျိုဘလောက်ရှိပါလဲပြောရင်ဆရာဝန်ရဲ့လူသူတို့ညှိပေးဖို့လိုမယ်ဒါမှမဟုတ်ဆေးကိုလာခဲ့ပါလို့ပြောချင်တယ်ပြောမယ်ပေါ့
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကဒီသွေးကြိုအရင်ကျသွားတာပေါ့နော်အရင်တုန်းကတော့အဲ့ဒါအတွက်ဒီအချိုရည်မျိုးကျိုဆောင်းထားဖို့ရေဘူးရကျွန်တော်တို့ပြောခဲ့ကြပေမဲ့အခုတော့ဆရာကြီးဘလို့တတိထားလှုပ်ဆောင်တင်တာကိုအတိအကျရှင်းပြပေးပါလား
အစားတောက်တွေကပြက်တယ်ပညာဆိုတော့အစားနေတယ်ဆေးကတော့တောင့်နေတယ်မသူကျိုကျသွားတာလည်းဖြစ်သွားတယ် hypoglycemia ပေါ့အဲ့ဒါဆိုရင်တော့ကျွန်တော် 15-15 rule ဆိုတာ55-55 rule ဆိုတာတော့ဗာလဲဆိုတော့သွေးကြိုကျသွားတယ်လားပေါ့သွေးကြိုတက်80အောက်ကိုကျသွားရင်ကျွန်တော်ကျတယ်လို့ဆိုလဲဒါပေမဲ့ကျွန်တော်ရှိမှန်ကများသောအား100ကျော်လောက်ရောက်ပြီဆိုတာသွေးကြိုကျပြီဆိုတော့ချွေတွေကောက်တော့လိုက်တာမျိုးရှိတယ်ပေါ့နော်တကယ်တည်းသွေးကြိုကအန်တီဖြစ်လောက်ကျတာ53အောက်မှာအန်တီဖြစ်လောက်ကျတာဒါပေမဲ့သွေးကြိုကျကို80အောက်ဆိုရင်တော့ကျပြီဆိုစတတ်မှတ်တယ်ပေါ့သွေးကြိုအဲ့80 80ပေါ့အဲ့အောက်ကိုကျပြီဆိုရင်တော့ချွေပြန်တောက်ဖို့လိုမယ်အချွေပြန်တောက်တဲ့ချိန်မှာတခြား55 gram ပေါ့ကျွန်တော်လက်ဖက်စားတဲ့ဇွန်သေးလေးပေါ့တော့ teaspoon ပေါ့အဲ့ဒါလေးနဲ့ကျွန်တော်၄သုံးလောက်ကို၃သုံးနဲ့၄သုံးပေါ့ဂျေတန်ကမှထည့်ချော်ပြီးတော့တောက်လိုက်မယ်တောက်လိုက်ပြီးတော့15ဂရမ်တောက်မယ်ပြီး15မိနစ်ကြာရင်တစ်ခါပြန်ပြီးစစ်ကြည့်မယ်ပေါ့အဲ့တော့သွေးကြိုက80ထဲဖြစ်နေလို့ဆိုရင်တော့100ထဲပြန်တက်ပြီလားပေါ့မတက်သေးဘူးဆိုတော့နောက်တစ်ခါပြန်ပြီးတော့ထပ်တောက်လို့ရတယ်ပေါ့နောက်တောက်လို့တက်လာပြီဆိုရင်တော့အချိုရည်ကိုတောက်တာကိုရပ်ပြီးတော့နောက်ထပ်ချိုရချက်ချင်းတက်စီတော့ချက်ချင်းကျပြီးတော့ချက်ချင်းကျတော့မှစစ်တဲ့အတွက်တခြားတက်ကြလေးနေမဲ့ပေါင်မုန်းတို့ခမင်းတို့တကူစားဖို့လိုလိမ့်မယ်ပေါ့
ဟုတ်ကဲ့ဆရာကြီးဒီနေရာမှာဒီစီးကြိုသွေးကြိုရှိတဲ့သူတွေမှာနောက်ဒီကိုဗစ်ဖြစ်လာလို့ရှင်အသေးပြောက်များစေတဲ့နှလုံးနဲ့သွေးတို့ယောဂါတွေကလည်းတွဲပြီးတော့ဖြစ်လာတတ်တော့အဲ့ဒီအတွက်ရောဆရာကြီ
းဒီစီးကြိုရှိတဲ့သူတွေကသွေးတို့တွေနှလုံးယောဂါတွေရှိတာများတော့နှလုံးတွက်ဆေးတွေပေါ့အက်စပရင်တောက်တယ်ဆက်တောက်ပေါ့ကျန်တဲ့နှလုံးဆေးတွေပေးထားရင်ပုံမှန်တိုင်းဆက်ပြီးတောက်ပါထက်မပြစ်လိုက်ပါနဲ့ကိုလက်စထရောတွေစီးတတ်များတာအတွက်ချဖို့မှာအတူပါစတင်ပေါ့တောက်ခိုင်းတာလူနာရဖက်ဖြက်ပြစ်တယ်မဖြက်ပြစ်ပါနဲ့နောက်တစ်ခုရှိတဲ့သွေးကြဆေးပေါ့ပုံစံတစ်ခုရှိတဲ့ ECEI နဲ့ ARB ဆိုတာကျွန်တော်ဒီမှာကျွန်တော်လူစားတန်လို့ပြောတာပေါ့မှာတပ်ပါစဲဆိုတဲ့ကျွန်တော် ECEI မျိုးဟာမျိုးကြတယ်တောက်နေကြတိုင်းဆက်တောက်ပါမဖြက်ပြစ်လိုက်ပါနဲ့ ကျောင်းဝင်းမပြောမနဲ့ကျောင်းဝင်းနဲ့မတိုင်ပင်ပဲနဲ့ဖြည်းတယ်ဖြတ်မပြလိုက်ပါနဲ့အဲ့ဒါအရေးကြီးဆုံးပါပဲဟုတ်ကဲ့ဆရာကြီးဒီနေ့မှာနောက်ထပ်ရော်ဒီသတိပြုတဲ့နယ်ဆေးတွေရှိသေးလားဆရာကိုဗစ်ကာလမှာနေကောင်းနေဆိုတဲ့အချိန်ဆိုရင်တော့ကျောင်းဝင်းပြီးခြားစီပုံမှန်လေးတောက်ဖို့တင်တယ်ပေါ့အဲဒါမဲ့ကိုဗစ်ကာလမှာနေမကောင်းလို့များဆိုလို့ရှိရင်တော့အဓိကအချင်းတစ်ခုရှ ကျွန်တော်ကြည့်ရပါကြည့်ဖို့ဆိုရင်အဲ့ဒီစီးတွေပေါ့အနည်းငယ်လည်းကောင်းပါလေသူပါတော့ညာလေကိုဗစ်ကာလမှာတော့အဲ့ဒီနှစ်ခုတော့တတိထားကြဖို့ဆိုကျွန်တော်ပြောတယ်ပေါ့ဟုတ်ကဲ့ဆရာအဲ့တော့အခုဒီကိုဗစ်ရောဂါဖြစ်လာခဲ့ရောဘယ်လိုမျိုးဘယ်လိုမျိုးအခုဂရန်ဖြားတယ်နောက်ပြီးတော့ချောင်းစုတယ်လက်ချောင်းနာတယ်ပေါ့အဲ့လိုဖြစ်နိုင်တယ်ကိုဗစ်လိုမျိုးဖြစ်မှာသူတို့နေရောမျို ဒီမှာတော့စစ်ဘုရားတိတ်လို့လည်းကိုယ်နဲ့မရှိဘူးပေါ့ဟုတ်ကဲ့ဆရာအဲ့တော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကချုပ်ပြောရင်တော့ရှိရှိတူတူထင်းထင်းမှုကောင်းမှုတဲ့အစားတောင်းနေတိုင်းလှူရှားမှုလိုပါတယ်ရှင်းပြီးပုံမှန်တောက်ဖို့လိုပါတယ်ရှားဝင်ကိုအရေးပေါ်ဆက်သွက်ဖို့ဘုန်းတော်ကယူထားဖို့လိုပါတယ်ပေါ့အပြင်ပါနေနေပေါ့စေယုံရောက်တိုင်းတော့ကျင်းရမင်းကြီးပြန်တော့အခုဒီမာ ပြီးတော့မဆိုင်ဘူးဆိုတော့ကျွန်တော်မပြောတော့ဘူးဆေးရုံရောက်သွားတော့အင်းစွလင်ထိုးရမျိုးပေါ့အင်းစွလင်ထိုးနေတဲ့လူတွေအင်းစွလင်တိချာမထိုးတဲ့လူတွေများဆိုရင်ပေးတာများတယ်ပေါ့ဒါဆေးရုံကြဆရာဝန်ကြီးကကုမှာဆိုတော့ကျွန်တော်စိတ်ပူရာပြန်မနေတဲ့ကာလမှာပဲကိုယ်ကမှစီးရပြငါတို့ကျူရတဲ့သူကျူရကြအဲ့လိုတွေဖြစ်မှာပဲကျွန်တော်စိတ်ပူရာဒါတွေပြောခြင်းဖြစ်ပါတယ်နောက်ပြီးတော့အားရှိအောင်လို ကျွတ်သားရည်တွေကိုငုံဝင်နိုင်အင်ဆူလင်ကလည်းနည်းနေတယ်အင်ဆူလင်ရက်စစ်စင်ရဖြစ်နေတော့သူကျွတ်တတ်တရားညာညွတ်သားရည်တွေကိုအင်ဆူလင်တွေဂလူကိုဇ်တွေမရောက်လို့အမရှိဘူးဆိုတာဖြစ်နေတာပါအဲ့တော့သူကျွတ်တတ်ကိုကောင်းအောင်ထိန်းပါဆိုတော့အားရှိအောင်လို့ဆိုတဲ့ဟာတွေကိုသွားပြီးတော့အမကူပါနဲ့လို့ကျွန်တော်လည်းခြံလမ်းပေးနေတာဒါနဲ့ပေးနေလို့အဲ့ဒါကိုချက်ပြီးတော့ပြောခြင်းဖြစ်ပါတယ်